ရှိရဲ့ဝါရှင်တန်စံတော်ချိန်ညတကောင်းရံအထိပဲလှုပ်ရှားနိုင်တော့မယ်။အမေရိကန်အစိုးရရန်တရားဆက်ပြီးလေပတ်စီနိုင်ရေးအတွက်လွှတ်တော်အမတ်တွေအပြင်းထန်ကြိုးစားနေကြပါတယ်။ကွန်ဂရက်ကအစိုးရအသုံးစီအတွက်တက်တန်းထပ်ပြီးတိုးမပင်းရက်ဆိုင်ရတော့မှာဖြစ်ပါတယ်။နှစ်နှစ်တာဘတ်ဂျက်ငွေဆိုင်ရာပါတီကြီးနှစ်ရဲ့သဘောတူညီချက်ကိုအထက်လွှတ်တော်ကနေပထမမဲခွဲဆုံးဖြတ်ပေးရမှာပါ။ပင်နဂွန်စီအသုံးစီတိုးမြှင့်မှုနဲ့ဒေါ်လာဘီလီယံရာပေါင်းများစွာကုန်ကြမယ်။ပြည်တွင်းအစီအစဉ်တွေဆိုင်ရာအသုံးစီတွေနဲ့ပတ်သက်ပြီးအခုထိသဘောတူညီချက်မရကြသေးပေမဲ့ပါတီကြီးနှစ်စလုံးကအတည်ပြုပေးနိုင်မယ်လို့မျှော်လင့်နေကြတာပါ။ Republican Party အများစုခေါင်းဆောင် Kentucky ပြည်နယ်ကမှ Mitch McConnell ကတော့ပါတီနှစ်စလုံးကလွှတ်တော်အမတ်တွေကိုယ်တိုင်ဒီဥပဒေဟာကောင်းမွန်ပြည့်စုံတဲ့ဥပဒေမဟုတ်ဘူးလို့ယုံကြည်ကြပေမဲ့ဒါဟာအမေရိကန်ပြည်သူတွေကိုတိုက်ရိုက်တက်ရောက်စေမယ့်ကိစ္စရပ်တွေအတွက်တိုးတက်လာစေဖို့အပြင်အမေရိကန်စစ်တပ်ပြန်လည်တည်ဆောက်ရေးကိုစတင်နိုင်ဖို့အတွက်အကောင်းဆုံးအခွင့်အလမ်းပြဖြစ်တယ်ဆိုတာသူကိုယ်တိုင်လည်းယုံကြည်ကြောင်းပြောကြားခဲ့တာပါ။နယူးယောက်ပြည်နယ်ကဒီမိုကရက်တစ်အထက်လွှတ်တော်မှ Chuck Schumer ကတော့ဒီသဘောတူညီချက်ဟာကောင်းမွန်တဲ့သဘောတူညီချက်တည်းဖြစ်ကြောင်းနဲ့ဒါဟာနိုင်ငံကောင်းစားရေးအတွက်အထူးတကောလက်တွဲပြီးလှုပ်ဆောင်နိုင်တယ်လို့အတားအဆီးခက်ခဲတွေကိုဖြေရှင်းနိုင်တယ်ဆိုတာကိုခိုင်ခိုင်မာမာပြသလိုက်တာဖြစ်ကြောင်းပြောကြားခဲ့ပါတယ်။